မြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ SEA Games ဘောလုံးပွဲတက်လှမ်းနိုင်ခဲ့တဲ့အပေါ်ပြည်သက်တွေရဲ့တုံ့ပြန်ချက်တွေနဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော်လာအောင်လားဆိုတာကိုကိုရရန်နိုင်ကတင်ပြမှာပါရှင်
။28ကြိမ်မြောက်အရှိတောင်အစားကစားပြိုင်ပွဲဝင်နေတဲ့မြန်မာ U23 ဘောလုံးအသင်းဟာအခုဆိုရင်နောက်ဆုံးဖိုင်နယ်ကိုရောက်သွားပြီဖြစ်ပါတယ်။ဒီဖိုင်နယ်မှာဗီယက်နမ်ကို2-6နဲ့အနိုင်ရပြီးဖိုင်နယ်တက်သွားတာပါ။ဒါကြောင့်မြန်မာဘောလုံးအသင်းဟာနှစ်ပေါင်းများစွာဝေးကွာနေတဲ့ရွှေတစိမ့်နဲ့လက်တကန်အကွာမှာလည်းရောက်နေပါပြီဒီလိုမျိုးဖိုင်နယ်ကိုတက်လန်းခဲ့တဲ့နေရာမှာ12ယောက်မြောက်အားကစားသမားလို့ခေါ်တဲ့စင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေရဲ့အားပေးမှုကလည်းအဓိကကျတဲ့အခမ်းကဏ္ဍကပါဝင်ခဲ့ပါတယ်မြန်မာနဲ့ဗီယက်နမ်ပွဲကိုကွင်းမှာကိုယ်တိုင်သွားရောက်အားပေးခဲ့တဲ့မြန်မာဘောလုံးပရိသတ်ကိုရဲမှန်မြင်ကဒီပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ကိုယ်လည်းမြင်တဲ့အတိုင်းပဲဟိုကစားသမားတွေဆိုတာဟိုကွင်းထဲမှာလေသူတို့ကငေါငိုပြီးတော့ကိုယ်တည်းလည်းအရန်ပြောပရိသတ်တွေအားလုံးကတော့ TV ဖိုင်နယ်ဆိုအကုန်လုံးကအမခံပဲတလေးတကြနဲ့အားပေးကြတယ်။အဲဒီ1-1ဖြစ်သွားတဲ့အချိန်မှာလည်းစိတ်သက်ကမကြပဲနဲ့လေအကုန်လုံးကအားတက်တဲ့ရောနဲ့ဟော BN ဘက်ကအသာစီးရထားပြီးမဲ့ကိုရီဘက်ကနိုင်ရမယ်ဆိုတဲ့စိတ်နဲ့အားပေးတော့ဒီ2-1ဖြစ်သွားတာမှာတကွင်းလုံးအရန်ပျော်သွားရကိုအနိုင်ရတဲ့အတွက်လည်း BN အနိုင်ရတဲ့လည်းကျေလက်တဲ့ကျုံကြီးကိုပြန်ဆက်နိုင်တယ်ဆိုတော့လေအကုန်လုံးကတော့တကွင်းလုံးကအကိုပရိသတ်ကအများကြီးပဲ2000ကျော်တယ်
အလားတူပဲမြန်မာနိုင်ငံတဝမ်းမှာလဲဘောလုံးပရိသတ်တွေဟာမြန်မာ U23 အသင်းကိုရုတ်တံဖန်သားရှင်ပေါ်ကနေအားပေးခဲ့ကြပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဆိုရင် LED screen အကြီးကြီးနေတဲ့အများပြည်သူကြည့်ရှုနိုင်အောင်ပြသခဲ့တယ်လို့အားကစားဆောင်မရှင်ကိုစုံမျိုးတန်ကအခုလိုပြောပါတယ်အဲ
ပရိသတ်တွေဘလော့ဒီအားပေးခဲ့ကြတယ်လို့ရှင်ပြောတယ်ဒီလိုဆိုလို့ရှင်တရားဝင်စာချုပ်ပြီးတော့တို့ခမရပါရောဘောလုံးမကြီးလုပ်ပြီးတော့ကားလမ်းတွေပေါ်မှာတော့မှာပဲကားအသွားလာစက်ပလော့ဖြစ်သွားတယ်ဒီပေါ့ကျွန်တော်ယဉ်ရောက်ရင်ကျွန်မလည်းဘက်စစ်ပေါ်လက်ပလီပဲအလီးကြီးချောင်းပြီးတော့ကြည့်ရတယ်ဗျာ။နောက်ကျွန်တော်မာပန်လူလာပန်းကျန်ပေါ့မာပန်လူလာပန်းကျန်ကတော့ကျွန်တော်ဒီအဲ့ပန်းကျန်ကတော့အဲ့ဒါအကြည့်ပါပဲ။
စီဂိမ်းဝင်နေတဲ့မြန်မာ U23 အသင်းဖိုင်နယ်ရောက်ပြီးတော့ရွှေတစိမ့်နဲ့လက်တကန်အကွာမှာရောက်နေတာကြောင့်မြန်မာဘောလုံးတကစ်ဆန်းပြီလားဆိုတဲ့ပြောဆိုသံတွေလည်းထွက်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညွန့်ကိုမေးကြည့်ထားပါတယ်
။ကျွန်တော်တို့ဒီမှာဒီရထားရတော့ကျွန်တော်မြင်လာတော့ပြန်ပြီးတော့ဘောလုံးအောင်မြင်လို့စပ်ပြီးရေပြောအောင်ပါဗျာ။အကြောင်းလဲဆိုတော့ကျွန်တော်တို့စီဂိမ်းကိုဖိုင်နယ်ရောက်ရတော့ကြာပြီ။အဲဒီကစ်ဆန်းကြီးပြောရင်လည်းဘာလို့လဲဆိုတော့တကယ်ကဒီမှာဒီခုရရှိပြီလားအခက်ဆန်းနေပြောနေသူဒီကျွန်တော်ကတကယ်ဒီခုတည်းနဲ့တာကြည့်ကြည့်ပေါ့အဲ့ဒီတောင်းရင်ခံပါဒီကလေးတွေကဒီလိုပဲပေါ့ဘာလို့ရောက်နေရှိဒီချိန်ရင်ပြည်ရတဲ့ဒီချက်လာတဲ့ပုံကတကယ်ဆန်းနေပြောလို့ရတာပေါ့တော့
ဒီကိန်းပြိုင်ပွဲဝင်နေတဲ့မြန်မာ U23 အသင်းကိုကမ္ဘာတဝမ်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအားပေးခဲ့ကြပါတယ်။နောက်ကမ္ဘာချန်ကအမေရိကန်နိုင်ငံမှာဆိုရင်လည်းဘောလုံးဝါသနာရှင်တွေဟာဆီမီဖိုင်နယ်ပွဲကိုညမိတ်ပဲနဲ့အင်တာနက်အွန်လိုင်းကနေကြည့်ရှုအားပေးခဲ့ကြတာပါ။အဲလိုအားပေးတဲ့အထက်မှာမြန်မာလက်ရေးစင်ကိုသမဟောင်းဥယျံထွေးလည်းပါပါတယ်
။ရောက်ရှိဖြစ်ပါတယ်။အချိန်ကြီးမတူတဲ့အခါကျတော့နည်းနည်းလေးစောင့်ပြီးတော့ဒီဘောလုံးပွဲကိုချစ်ပြအောင်ကြည့်တယ်။ဘာကြောင့်လဲဆိုတော့ဟိုဂျုံနောက်ဂျုံကလေးဗျာအလုံးမျောလင်းနေတဲ့မြန်မာအကစားပြန်လဲကျွန်းတော့လာမယ်အချိန်ကြီးဖြစ်နိုင်မလားဆိုတော့ဆန္ဒလေးနဲ့ပဲတက်ကြည့်မိတာဗျ။အရင်ကတော့ကျွန်တော်တို့မနေ့ရှင်းလိုက်ပွဲဆိုကြည့်လို့ရတယ်။ခုကမနေ့နှစ်နာရီဆိုတော့စောင့်ရတာပေါ့လေ။အိတ်ချင်းနေဆိုလဲခဏလေးအိတ်လဲအိတ်ပြီးတော့နာယူအလန်းပေးပြီးတော့ကျွန်တော်ထပြီးစောင့်ကြည့်ရတယ်ဘွားဗျ
။သူကစားခဲ့တဲ့ပြည်နယ်နဲ့တိုင်းဘောလုံးပွဲတွေနဲ့လက်ရွေးစင်သွေးပွဲတွေမှာဆိုရင်မြန်မာဘောလုံးပရိသတ်တွေဟာကွင်းလုံးပြည့်အားပေးတဲ့အစဉ်လာတွေရှိခဲ့တယ်လို့သူကပြောပါတယ်။အခုစီးကိန်းပြိုင်ပွဲမှာလည်းမြန်မာ U23 အသင်းကိုမြန်မာဘောလုံးပရိသတ်တွေအားပေးနေရတာကိုတွေ့ရတဲ့ပတ်သက်ပြီးဥယျံထွေးကအခုလိုဆက်ပြောပါတယ်
။ဘယ်လိုလဲဆိုတော့ကျွန်တော်တို့တိုင်းနဲ့ပြည်နယ်ကစားတော့ရတယ်။ဘယ်တိုင်းနဲ့ပြည်နယ်ပဲပေါ်ကစားအောင်ဆန်းကွင်းရံရုံပြေရုံချင်ပဲဗျ။ပရိသတ်အပြင်စင်အောင်ပြူကြတာကြီးကျွန်တော်တွေ့ခဲ့ရတယ်။အဲ့လိုအချိန်မျိုးမှာပဲကစားနေတဲ့အချိန်ရင်းတော့ဒီပရိသတ်တွေမြင်တဲ့ကစသိန်းကွင်းရံထတယ်လို့ခုဒီ U23 ကိုကြည့်လိုက်တဲ့အခါမှာလေပွဲအပြည့်လာရောက်အားပေးတဲ့စင်ကူကအမှောင်တို့ကျွန်တော်ချီးကျူးနေတာစင်ကာပူကမြန်မာပရိသတ်ကိုကျွန်တော်လုံးဝချီးကျူးတယ
်မြန်မာအသင်းနဲ့ထိုင်းအသင်းတို့ဟာမနေ့ကဂျွန်လ15ရက်နေ့စင်ကာပူစံတော်ချိန်8နာရီခွဲမြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်မြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ